အကဲဒီအွန်လန်ကဒီ ILO နဲ့ဆက်ဆက်နေတဲ့လေသိန်းခံလေသမား၁၂ယောက်ရဲ့အမှုကိုအယူခံတင်မှုကြံပေးနေတယ်လို့သိရပါတယ်။ကူညီပေးနေတယ်လို့သိရပါတယ်။လောလောဆယ်ဘယ်အခြေအနေရောက်နေပြီလဲဗျ။အ
ဲ့ဒီအမှုကတော့သူတို့ဒီပြင်းထန်မှာသူအယူခံမှုသွားတင်ပါလိမ့်မယ်တရားခိုင်တရားရုံးကိုလေ။အဲ့ဒီအမှုတွေကိုအွန်လန်ကဒီတောင်သူ၁၂ဦးရဲ့အမှုတွေကိုကျွန်တော်လေ့လာကြည့်တဲ့အခါမှာတော့သူတို့ကိုဒီစားဆက်ရုံကသူရဲ့လေယာဉ်မြေတွေကိုသိမ်းယူခဲ့တယ်ဆိုတာပေါ်ပေါက်တယ်။နောက်တစ်ခါသိမ်းယူပြီးနောက်အဲသိမ်းယူရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတောင်သူ9ဦးကနေဥဆောင်ပြီးတော့အိုင်လိုဖွဲ့ကိုတိုင်ကြတယ်။အဲ့လိုအိုင်လိုဖွဲ့ကိုတိုင်ကြတဲ့အခါမှာ17ရက်3လ2009ရဲ့နေ့မှာအဲ့ဒါဒီအလို့သမားဝန်ကြီးဌာနကဒုဗိုလ်မှူးကြီးရွံ့လွင်အောင်နဲ့အဖွဲ့ပေါ့လေကျွန်တော်မြေစင်းဦးစီးဌာနတို့နောက်တကအိုင်လိုချန်ဒီကိုယ်စားရုံးကစီမာရှယ်တို့အမှတ်96တရားဆက်ရုံးကတာဝန်ရှိသူတို့မယက်ကတို့ကဒီချေးရွာတွေဆင်းပြီးတော့ဒီကျောင်းသူတရားကျော်ရှေ့မှာပေါ့ဗျာဒီမိမိတို့လက်လွတ်သွားတဲ့နေရာမျိုးလွတ်လပ်ပြန်လုပ်ကင်နိုင်တယ်ဆိုပြီးတော့ခွင့်ပြုလိုက်ကြပေါ့နော်အဲ့ဒါကိုနှုတ်နဲ့ခွင့်ပြုတဲ့ကဲတဲ့တွေ့တယ်ဆိုတော့ဒါယုံကြည်ပြီးတော့အစ်မမြင့်အနာပိုင်ဖွဲ့ကြီးကပြောတာယုံကြည်ပြီးတော့သူတို့ရဲ့မူလလက်ငုတ်လေတွေကိုသွားရောက်ဝင်ရောက်လုပ်တာအဲ့တော့ကြားဆက်ရုံမှာပဲသိထားတာပဲပြီးတော့ဒီလိုကြားဆက်ရုံမှုတွေပါပါဝင်လာတယ်ဆိုတဲ့ဟာသိရတော့အဲ့သူတို့ကဒါသူတို့သွားလုပ်ပါလို့ပြောပြီးတော့နောက်ထပ်3လလောက်ကြာ3လ6လပိုင်းတော့မှသူသွားလုပ်တာဗျာအဲ့လူကြောက်ကိုလက်ရှိကြားဆက်ရုံကချပေးတဲ့သူရှိနေတယ်ဆိုပြောပြီးတော့သူတို့ကဒါအောင်လာမျိုးနဲ့တရားရုံးကိုဥပဒေချောက်ပြီးတရားစွဲတဲ့ကိစ္စကြီးပေါ့နော
်အခုယူကန်တင်မယ်ဆိုရင်ဒီအမှုရဲ့ယူကန်အကြောင်းပြချက်ကပေါ့နော်ဘာတွေဖြစ်မလဲအန်ကယ
်အမှုရဲ့ယူကန်အကြောင်းပြချက်ကိုပြောလို့ရှိရင်ကျွန်တော်တို့လူ့သမားဝန်ကြီးဌာနကဒုဗိုလ်ကြီးရွံ့လွင်အောင်ပါဝင်တဲ့အဖွဲ့ကနှုတ်မင်းနဲ့ပြန်လည်လုပ်ပိုင်ခွင့်ပြုတယ်ဆိုတဲ့အချက်ဟာအဓိကကြတယ်ပေါ့နော်အဲ့နှုတ်မင်းဟာအချောက်ထားမရှိဘူးဆိုပြီးဒီကြောင့်သူရဲ့မတင်ပြနိုင်ဘူးဆိုပြီးပယ်တယ်ဥစ္စာတော့ဒါတရားမြတ်တာမှန်ကန်မှုမရှိဘူးလို့ကျွန်တော်တို့အမှုလိုက်ပါဆောင်ရွက်ရမယ်ဆိုရင်အဲ့ဒီအမြင်ကကျွန်တော်တို့ပြင်ပြမှာပဲဖြစ်တယ်ပေါ့နော်အဲ့နောက်တစ်ချက်ကဒီမူလလက်ငုတ်လွတ်သွားတဲ့တောင်သူတွေအဲ့ရာကိုပြန်လဲလုတ်တဲ့အခါမှာအခကျင်းဝင်ရယူပြီးလုတ်တဲ့လူတွေပါသူကတဲခံဒါလုတ်တယ်အမှန်တော့သူတို့ဒီမူလလေပြန်ရတဲ့ဆွဲသူတွေရဲ့ခိုင်းစီကျဲရဗျာအခကျင်းဝင်ပြီးယူပြီးတော့သူလုတ်တဲ့လူတွေပဲအဲ့လူတွေပါအပြစ်ရှိရဆိုပြီးတော့သူတို့ဒီပြစ်ဒဏ်တွေရှင်ထားတာလေဒါဥပဒေနဲ့မညီဘူးဆိုတဲ့အချက်ပေါ့နော်။နောက်တစ်ခါဒီမြန်မာနိုင်ငံအစိုးရနဲ့ဒီ ILO ဘွဲ့နောက်ဆက်တွဲနားလည်မှုစာချုပ်လွှမ်းဆိုရဲမှုမှ366ဟာအင်မတန်မှအရေးကြီးပါလေ။ဒီ ILO ဌာနကိုယ်စားလှယ်ရုံးအနေနဲ့ကဒါသူရဲ့သဘောတူညီချက်တွေကိုသူမှတ်တမ်းရေးထားတာပါ။အင်္ဂလိပ်လိုမှတ်တမ်းရေးတယ်ပြီးတော့သူဗမာလိုမှတ်တမ်းရေးတယ်။ဒီပြည်သူကိုယ်ရင်လက်မှတ်ရေးထိုးပြီးတော့လေအသိခံတောင်းပြီးထုတ်ပေးတယ်။အဲ့ဒါတွေကိုတောင်းသူတွေကနေပြီးတော့စက်တွေကပြင်ကျင့်သွင်းမှုကြိုးစားခဲ့မယ်။အွန်လိုင်းမြန်မာတရားရုံးကလက်မခံခွင့်မပြုကြတာလေဥပဒေအရမှားယွင်းနေဆိုရဲချက်ပါဒီ
ဟုတ်ကဲ့ဟုတ်ကဲ့ဒီအမှုမှာပေါ့နော်ဟို ILO ရဲ့အခန်းကဏ္ဍရောဘယ်လောက်ရှိပါလဲဗျာအစီအကူညီပေးတာလာရောက်ထွက်ဆိုတာမျိုးဒါမျိုးတွေရောရှိပါလားဗျာ
အဲ ILO ကိုတော့သူတို့ပထမတက်ပြီရှင်နဲ့တင်သွင်းပြီမြန်မာ ILO ကတော့နောက်ပိုင်းသူမလာနိုင်ဘူးဆိုတာသိရတဲ့အတွက်တောင်သူဒီတက်ပြီရှင်နဲ့ပယ်ဖြတ်တယ်လို့ပြောကြံရင်းခဲ့တဲ့မိသားစုတွေကတော့ပြောပြလာပဲပေါ့ဗျာဒါပေမဲ့သူကဒီ ILO ဌာနကိုယ်စားရုံးအနေနဲ့စီမရှယ်အနေနဲ့သူလက်မှတ်ရေးထိုးပြီးတော့ဒီစာရည်တွေကိုသူထုတ်ပေးလိုက်ကြအောင်ကျွန်တော်တွေ့ရတယ်ပေါ့နော်ဆိုတော့ဒါမဲ့ဓာရီကသက်တေကံတင်သွင်းမရခဲ့ဘူးပေါ့ဒါကြောင့်ကျွန်တော်တို့အယူခံရုံးမှပူးပဲတင်ဖို့ဒီဘက်ကစီစဉ်ဆောင်ရွက်ရတာဖြစ်ပါတယ
်အခုလို့ဒီပြန်ပြီးတော့တရားစွဲခံပြီးတော့ထောင်လဲကြနေတယ်နောက်အခုလောလောဆယ်စိုက်ထားတဲ့ဒီနယ်နဲ့ရိတ်သိမ်းလို့မရဘူးအမူရင်းလဲပိုင်ရှင်တွေဥပဒေကြောင့်ရဘလောက်နဲ့နာမှုရှိနေလဲဗ
ျဒါကတော့ဗျာသူတို့ဒီအနှစ်20နှစ်40လောက်ကျင်းစိုက်လုတ်ကန်လာတဲ့မယိုးဖလာဒီလေယာဉ်မြေဒီပေါ်မှာသူတို့လက်လွတ်ဆုံးရှုံးသွားဆိုဒါသူဘဝတစ်ခုလုံးဆုံးရှုံးတာပဲဗျာလူတယောက်ကခမရဒီအသက်မွေးဝန်းကြောင့်လုတ်နေတဲ့ဒီလေယာဉ်မြေပေါ်မှာပြင်းပြီးတော့ကားစီမြေဆက်ပြင်းလုတ်နေတဲ့ဒီလေယာဉ်လူသားတယောက်အနေနဲ့တောင်သူတယောက်အနေနဲ့ဘဝဆုံးရှုံးတယ်လို့စားမဲ့သွားမဲ့ဘဝဖြစ်သွားနိုင်တဲ့အခြေအနေမျိုးတွေပဲဗျာအဲ့တော့ဒါလေးကိုကျွန်တော်တို့ဒီအာဏာပိုင်အဖွဲ့အစည်းတွေကအင်မတန်ချင်းချင်းနဲ့အဆုံးပြတ်ပြီးဖို့ကောင်းပါလေအခုတော့သူတို့ကိုဒီထောင်ထံချလိုက်တယ်ချလိုက်ပြီးသူစိုက်ပြူထားခဲ့တဲ့အပြင်းနဲ့မင်းတွေကိုရုပ်သိမ်းဝင်ပြတယ်အဲ့လေယာကြတော့နောက်နေ့မင်းတို့လုတ်ပိုင်ခွင့်ရမှာမို့လုတ်ရင်ဒီလိုပဲထပ်ဖြစ်မယ်ဆိုတဲ့ပုံစံမျိုးနဲ့ဒီလက်ဆိုင်အာဏာပိုင်အဖွဲ့အစည်းကပြောနေတယ်ဆိုတော့ဒီသီးနှံရေသိမ်းခွင့်လေရယုံနဲ့အဲ့ဒါသူရဲ့လေယာဉ်မျိုးလက်လွတ်ခံမယ်ဆိုသီးနှံရေသိမ်းခွင့်ကဘာမှမောစရာရှိတော့မှာလဲဗျာ
ဟုတ်ကဲ့ဟုတ်ရုပ်သိမ်းခွင့်တော့ရပြီလားဗျာ
အဲ့သူတို့ရုပ်သိမ်းခွင့်ပေးမယ်လို့ပြောတယ်ဒါပေမဲ့ရုပ်သိမ်းခွင့်တော့သူတို့စာနဲ့ပင်နဲ့ထုတ်မယ်အခုစာနဲ့ပင်နဲ့မထုတ်ပေးရင်တောင်သူတွေကလည်းသွားမရိတ်သိမ်းရဘူးဆိုတဲ့သဘောမျိုးဖြစ်နေတယ်အခုကအဲ့ဒီပြဿနာအထောက်ထားတောင်းတဲ့အခါမှာနော်ဟိုဘက်ကဆက်ယုံကဆက်ယုံဝန်ထမ်းတောင်သူကိုကြတော့ဒုပိုင်ခွင့်ဆိုပြီးသွားချပေးတယ်အဲ့ဒီစာရုပ်လေးတွေ့ရဲ့ကင်မျိုးကတရားစွဲတာပဲအခုလက်ရှိပေါ်မှာကျူးကျော်တယ်လက်ကုပ်သမားကအပြန်လေဝင်ရောက်လုပ်တာကို လက်ရှိသမားသူ့ချပေးကြတဲ့မျိုးပေါ်မှာဓာတ်ရောက်ကျူးကျော်ပါဆိုဒါခမညာအောက်ခြေမှာရှိတဲ့အဲပြည်သူလူထုရင်းကိုဟာခေါင်းကြီးဆိုင်ပေးတဲ့သဘောမျိုးပေါ့ဗျာဒါတရားစီရင်အာဏာကိုအလွဲသုံးအောင်ကြားတယ်လို့ကျွန်တော်တို့ယူဆပါတယ်တလွဲသုံးတယ်လို့ကျွန်တော်ယူဆပါတ
ယ်ဟုတ်ကဲ့ပါဗျာ
လက်ဆက်ရအချို့နေရာကြီးမှာဒီမြေစင်းဦးစီးဌာနတွေရယ်ပဲဒီလိုလေယံပြင်းအငင်းပွားမှုပေါ်လာရင်မြေစင်းဦးစီးဌာနတွေရယ်ဖြည့်ရှင်းဆုံးဖြတ်ပြီးတော့ဒီလက်ခံကြရတာပါအခုမှကျွန်တော်ထူးခြားဒီအမှုတွေပေါ်မှာကျူးကျော်တာတို့အကျိုးဖြည့်ဆည်းတာတို့နဲ့မှတ်လာဒီလက်ငုတ်တောင်သူတွေကတရားစွဲဆိုခံရတယ်ဆိုတော့လက်ရှိဆိုတာပေါ်ပေါက်လာတဲ့အတွက်သူတို့လုတ်လိုက်တာလက်ရှိဖြစ်တယ်ဆိုတာလေဗျာစာရွက်စာတမ်းတစ်ခုရဲအကန့်နဲ့အသက်ပြေးထားပြီးချုပ်ပြီးလိုက်ကြတယ်သူမှလုတ်ပိုင်ခွင့်ရှိရတယ်ပြီဆိုတာအမှန်တော့ဒီဟာမြေရာတစ်ခုကလုတ်ပိုင်ခွင့်ဆက်ပေးမယ်ဆိုရင်မြေစင်းဦးစီးဌာနကနေပေါ့မြေခွန်မှာတော့ဒီပေါက်ဖြစ်ရမှာလုတ်ပေးရမှာဒါလက်ရှိဖြစ်တယ်လို့ပြောလို့ရမှာပေါ့ဗျာအခုကကြားဆက်ရုံကနေပေါ့စာရက်ဆိုင်တစ်ခုထုတ်ပေးလိုက်ရုံနဲ့ तू ကလက်ရှိဖြစ်လုတ်နေပါဆိုဘယ်အတိုင်းတန်နဲ့ဘလို့သွားပြောမှာတော့စဉ်းစားကြည့်ပါဦးအဲ့တော့တောင်သူတွေမှာညံ့လာတာပေါ့ဗျာ
ဟုတ်ကဲ့အခုလို့ဖြစ်ပြအကဲကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ကောင်းပါပြီကော